Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2018ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြဏီညပဲအစီအစဉ်တွေကို Washington မြို့တော်ကနေ Washington DC မြို့တော်ကနေတိုက်တင်ဆက်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ်။
ကျမကတော့ဆွေးမြတ်မှာပါရှင်။ Syria နိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်က Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ Syria အာဏာပိုင်တွေကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကထွက်ပြေးပတ်ပြောင်းလာသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုဟက်ကာတွေခိုးယူပြီးဖောက်ချခဲ့တယ်လို့တောင်ကိုရီးယားကပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရီးယားနိုင်ငံအကြီးအကဲပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့မြန်မာစစ်တပ်ကစီးရေးလှုပ်ရှားမှုတွေလေးလကြာရပ်ဆိုင်မှုကြီးညာထားပေမဲ့တိုက်ခိုက်မှုတွေရှိကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေကမှားရင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့ညီဆောင်ရဲမှဖြစ်ကြောင်းတက်မလို့ကသတိပေးလိုက်တဲ့အပေါ်မှာ
အတွေ့ရတဲ့လူများနဲ့မပေးထားဘဲနဲ့စီစစ်အပြီးမပြီးဘူးလို့ပြောလို့တော့မရဘူးကြ။အဲတခုမီဒီယာဘက်ကလည်းတခုရှိတာလေ။ဟိုစီစစ်အပြီးထူတိုင်းလည်းနီးလန်းနေကိုတက်တဲ့ပြေးစူးစားဖို့တော့လိုတာပေါ့။တေးပန်းပြီးကမှမရမှကျွန်တော်တို့ဒီတကယ်ကို
ဝိုင်းရင်သတင်းသမားတူဦးဖြစ်တဲ့ကိုတီဟာသွေးပြောသွားတာပါ။ဒီသတင်းနဲ့တူတက်မတော်ကိုပြစ်ခတ်မှုမပြုလို့ကြောင်းတောင်ပိုင်းရှမ်းတက်ဖွဲ့ရင်းဆိုလိုက်တဲ့အကြောင်းနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတက်မတော်အပါအဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လိုလားတဲ့အကြောင်းစရဲ့သတင်းလှော်တွေကိုတင်ဆက်ပေးသွားမှာဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီစီဇန်တွေမတင်ဆက်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ဆီးရီးယားနိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့ Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ဆီးရီးယားအာဏာပိုင်တွေကဒီကနေ့တောက်ချာနေ့ကြေညာချက်ထုတ်ပြန်ပါတယ်။မြို့ထဲမှာရှိသမျှဆီးရီးယားနိုင်ငံသားတွေနဲ့တခြားသူအလုံးရဲ့လုံခြုံရေးကိုအပြည့်အဝအမခံချက်ပေးတယ်လို့ဆီးရီးယားစစ်တပ်ကပြောပါတယ်။Manbij မြို့အပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ဆီးရီးယားတပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဆီးရီးယားမှာရှိတဲ့ကာဒူမြို့အဓိကပြည်သူ့စစ်အဖွဲ့ YPG ကသမရဘာရှာအယ်လာချတ်ကိုတောင်းဆိုတာပါ။အခုလိုဒီ Manbij မြို့ကိုဆီးရီးယားတပ်တွေထိန်းချုပ်လိုက်တာဟာတိုးတက်တဲ့လက္ခဏာဖြစ်တယ်လို့ရုရှားအစိုးရကပြောပြီးချက်ချင်းကြိုဆိုပါရယ်။ဆီးရီးယားကနေအမေရိကန်တပ်တွေအားလုံးရုတ်သိမ်းမယ်လို့သမရဒေါ်နယ်ထရန့်မျှော်လင့်မထားဘဲကြေညာခဲ့ပြီးတဲ့နောက်မှာ Manbij မြို့ကိုဆီးရီးယားအစိုးရတပ်တွေထိန်းချုပ်ဖို့အတွက် YPG တပ်ဖက်ကပန်ကြားခဲ့တာပါ IS စစ်သွေးကြွတွေကိုအဓိကတိုက်နေတဲ့ YPG အဖွဲ့ကိုအမေရိကန်ပြည်ထောင်စုကစစ်ရေးအရာပံ့ပိုးကူညီပေးနေပါတယ်တူရကီဘက်ကတော့ဒီအဖွဲ့ကိုသဘောအဖွဲ့လို့သတ်မှတ်ပြီးတော့အပြေးတိုင်ချင်းမှုံးသွားမယ်လို့ပြောကြားထားပါတယ
်အမေရိကန်ဆိုရလုပ်ငန်းတချို့ကိုလာမယ့်2019နှစ်စပိုင်းကာလအထိပိတ်ထားမယ်အခြေအနေဆိုင်နေပါတယ်အထက်နဲ့အောက်လွတ်တော်နေရာစလုံးမှာဆွေးနွေးပွဲတွေကိုခြားတော်ရင်းနှီးကမိနစ်ပိုင်းသာလှုပ်ခိုက်ပြီးရှင်းသတင်းမအထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်လွတ်တော်သစ်တွေကိုဇန်နဝါရီ3ရက်နေ့ကျမှစတင်မှာဖြစ်တာမို့ဒီကြားထဲအင်ဗျူတော်နဲ့လွတ်တော်ကြအငင်းပွားနေတဲ့ယာယီ30ရက်ကိစ္စကိုဆွေးနွေးမဲခွဲပြမှာမဟုတ်ပါဘူး။ဘယ်တော့မဲခွဲမယ်ဆိုတာရက်မတတ်မသေးဘူးလို့လည်းအောက်လွတ်တော်ခေါင်းဆောင်တွေကပြောပါတယ်။အစိုးရလုပ်ငန်းတချို့ရထားရတာဟာဒီနေ့တောက်ကြနေမှာ9ရက်ရှိသွားပါပြီ။ဒီလိုဖြစ်နေတာကြောင့်တိုင်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေလာစားမဲ့ခွင့်ယူထားရသလိုမဖြစ်မနေအလုပ်လုပ်နေကြသူတွေလည်းလုပ်ငန်းတွေပြန်လည်မစတင်ခဲ့အထိလာစားရကြမှာမဟုတ်ပါဘူး။အမေရိကန်နဲ့မက္ကဆီကိုနယ်ကြားတိုင်းကာရေးကုန်ကြမဲ့ငွေတွေကကလေး38ဒေါ်လာ5ဘီလီယံအတီးပြုတ်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွတ်တော်ကိုတောင်းဆိုထားပါတယ်။ဒီမိုကရက်မတ်ဒီဘက်ကနေကြားလုံခြုံရေးအတွက်38ချို့အတီးပြုတ်ဖို့သဘောတူနေမဲ့လည်းတိုင်းကာရေးကိစ္စကိုတော့အခိုင်အမာခန့်ကွက်နေပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီလျှက်စစ်ဓာတ်အပေးရုံးခုမှကြာတာရင်းညတုန်းက Transformer တစ်လုံးပောက်ကွဲမိလောင်ခဲ့လို့ကောင်းငင်ရံမှာပြာနှံ့လင်းထိန်သွားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်တချို့နေရာတွေမိပြတ်ခဲ့တယ်လို့မြို့ရဲ့မြေအောက်ရထားပြေးဆွဲတဲ့စနစ်ကိုလည်းထိခိုက်ခဲ့ပါတယ်။လေရင်ခီးစဉ်တွေလည်းနှောင့်နှေးခဲ့ရပါတယ်။ည9နာရီလောက်တုန်းကဝန်ကနေပောက်ကွဲတံကြီးနဲ့အတူမိအလင်းရောင်တွေဖြာထွက်ခဲ့တယ်လို့နယူးယောက်မြို့မိသက်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ကောင်းငင်ရံမှာအပြန်ရောင်အလင်းရောင်ကြီးတွေကြောင့်ဂျိုသားတွေရောက်လာတာလားဆိုပြီးတော့မြို့ကန်တချို့ကလည်းလူမှုကွန်ရက်တွေပေါ်မှာမေးခွန်းထုတ်ခဲ့ကြပါတယ်။ Consolidated Edison တအားပေးကုမ္ပဏီက Transformer ပောက်ကွဲခဲ့တယ်လို့သတင်းထုတ်ပြန်တော့မှအပြေပေါ်သွားခဲ့တာပါ။ပောက်ကွဲမှုကြောင့်လကွာဒီယာလေစိတ်မှာမိခတာလေးပြက်ခဲ့လို့လေရင်ခီးစင်တွေပြက်ဒါမှမဟုတ်နှောင့်နှေးခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပြီး3နိုင်လောက်အကြာညတကောင်ချိန်လောက်ကြာမှပြက်ဆက်ပြီးအပြေအဝပြန်ရပါတယ်။ဒါကြောင့်ပောက်ကွဲခဲ့တယ်လေဆိုတာကိုတော့စုံစမ်းနေစေဖြစ်ပါတယ
်။အာဖရိကနိုင်ငံတွေအများစုဖြစ်တဲ့ရွှေပြောင်းချေချသူတွေတဲဆောင်လာတဲ့တင်မော်ဒစီကိုဥရောပနိုင်ငံတချို့ကကန့်ကွက်ခွင့်ရင်းပယ်ခဲ့ပြီးတဲ့နောက်ဒီနေ့တောက်ချာနေ့မနက်မှာတော့စပိန်နိုင်ငံမှာကန့်ကွက်ခဲ့ပါတယ်။ open arms လက်ကမ်းကျိုးဆိုတယ်လို့တင်စားခေါ်တဲ့တင်ဘောကဥရောပကိုတရားမဝင်ရောက်ဖို့ကြိုးစားတဲ့လေးစည်းပြေးတွေကိုလစ်ဗျာကမ်းလွန်မှာဒီဇင်ဘာ27ရက်နေ့ကခယ်ဆယ်ခဲ့တဲ့တင်ဘောဖြစ်ပါတယ်ဒီတင်ဘောကို Spybrady Heater အဖွဲ့တစ်ခုကပြေးဆွဲနေတာပါဒီနေ့မှာကမ်းကပ်နိုင်ခဲ့ပြီးတဲ့နောက်တင်ဘောပေါ်မှာပါလာတဲ့ရှီပြောင်းသူ310ဟာတင်ဘောပေါ်ကနေဆင်းနိုင်ခဲ့ပြီးတော့သူတို့ကိုကြက်ချင်ဒီအဖွဲ့တွေကချမ်းမရေးစစ်ဆေးပေးခဲ့ပါတယ်တခြား NGO အဖွဲ့တွေလည်းလိုအပ်တဲ့အကူအညီတွေပေးနေကြပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ကြောက်ကြနေညပဲအတွင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံကဒုက္ခသည်ပြည်လည်နေရတခြားထားရေးဌာနရဲ့အချက်အလက်တွေကိုကွန်ပျူတာဟက်ကာတွေခိုးဝင်ပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးဖက်ပြောင်းလာသူ1000လောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုဖောက်ချခဲ့တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းဝင်ကြီးဌာနကပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံတောင်ပိုင်းဂူမီမြို့မှာရှိတဲ့ဒုက္ခသည်ပြည်လည်နေရခြားထားရေးရုံးကွန်ပျူတာတစ်ခုရဲ့ကိုဗိုင်းရပ်စ်တစ်မျိုးထည့်ပြီးတော့ဒီမြောက်ကိုရီးယားဘက်ကနေထွက်ပြေးလာပြီးတောင်ကိုရီးယားမှာအခြေချခိုးလုံနေသူ969ယောက်ရဲ့နာမည်မွေးတက်ကရစ်နဲ့လိပ်စာတွေကိုခိုးယူခဲ့တာဖြစ်ပါတယ်။ဌာနရင်းပေးပို့တဲ့အီးမေးလ်လိပ်စာတစ်ခုကနေ malware ထည့်သွင်းပြီးတော့အချက်အလက်တွေခိုးယူခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ဖိနှိပ်မှုဆေးရမွေးတင်မှုတို့ကြောင့်မြောက်ကိုရီးယားပြည်သူတို့ချို့ဟာအသက်အန္တရာယ်ကြာကနေပြီးတော့တောင်ကိုရီးယားနိုင်ငံဘက်ထွက်ပြေးခိုးလုံနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကတော့အဲ့ဒီသူတွေဟာဆံကုန်မြေလေးတွေဖြစ်တယ်လို့အပြစ်တင်တယ်လို့တောင်ကိုရီးယားတရှိုးတွေကဖမ်းဆီးခေါ်သွားကြတာလို့လည်းဆွဆွဲလေးရှိပါတယ်။အခုလိုကွန်ပျူတာတွေနဲ့ခိုးဝင်ပြီးတော့အချက်အလက်တွေကိုရယူခဲ့တာဟာမြောက်ကိုရီးယားရဲ့လက်ချက်လားဆိုတာကိုတော့တောင်ကိုရီးယားပြည်လည်ပေါင်းစည်းရေးဌာနကဖြေဆိုဖို့ညှင်းဆန်ပါတယ်။ဒီကိစ္စရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေတယ်လို့သာတုံ့ပြန်ခဲ့ပါတယ်။အရင်တုန်းကတော့ဒီတောင်ကိုရီးယားအစိုးရဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ခုလိုမျိုးကွန်ပျူတာအင်တာနက်ကနေတိုက်ခိုက်မှုကိုမြောက်ကိုရီးယားဟက်ကာတွေလုပ်တာလို့ကြည်ကြဲပြန့်ပြန့်ယုံကြည်ထားကြပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်အဆိုးအဝါဆုံးထိခိုက်သွားခဲ့တဲ့ခရိုင်မှာခေတ်သီးလုပ်ငန်းတွေကို၈နှစ်ဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့ပြောလိုက်တဲ့အချိန်ထဲမှာပဲရာသီဥတုဆိုးဝါးမှုကြောင့်အနက်ခရကတာမီးတောင်ကျွန်းကနေနောက်ထပ်ဆူနာမီထပ်ပြီးတော့ဖြစ်နိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ပဲဖြစ်နေပါတယ်။ဇန်နဝါရီလကျမှာဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်ဒေသုံးသူရေတွက်ဟာ426ယောက်ရှိသွားခဲ့ပြီးဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဗေဒုက္ခသတင်းအေဂျင်စီကဒီကနေ့ပြောပါတယ်။စောပိုင်းတုန်းကတော့တချို့ဒေသုံးသွားတဲ့သူတွေရဲ့စည်ရင်းကနှစ်ခါထပ်နေတာကြောင့်ဒါဟာအရင်ကကြီးညာခဲ့တာထက်တော့အနည်းငယ်ရောနည်းသွားခဲ့ပါတယ်။အခုချိန်ကြီးတော့23ယောက်နောက်ထပ်ပြောင်းဆုံးနေသေးဖြစ်တယ်လို့လည်းပြောပါတယ်။ပင်နယ်ပြင်မှာလိုင်းကြီးပြီးတော့တိမ်ထူနေတာကြောင့်အနက်ခရကတာမီးတောင်ကိုစုံစမ်းတာတွေလုပ်ဖို့ကြိုးပမ်းမှုဟာအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။စနေနေ့ကပေါက်ကွဲမှုကြောင့်မီးတောင်ရဲ့ကြီးမားတဲ့အစိပ်ပိုင်းကြီးပြိုကျခဲ့ပြီးတော့ဆူနာမီရေလိုင်းလုံးကြီးတွေဖြစ်ပွားခဲ့တာပါ။ဂျိုလူကနေရရှိတဲ့ပုံရိပ်ဒီမှာတော့မီးတောင်ဟာအခုခါမှာတေးသွားတာကြောင့်နောက်ထပ်ဆူနာမီဖြစ်လာခဲ့ရင်လည်းအခုလောက်ထိတော့ပြင်းထန်စရာမရှိတော့ဘူးလို့ဆူနာမီကြွမ်းကျင်သူကပြောပါတယ်ဘန်တန်ခရိုင်မှာဇန်နဝါရီ9ရက်နေ့အထိအရေးပေါ်အခြေအနေကြီးညာထားတယ်လို့လည်းအင်ဒိုနီးရှားပြည်ထောင်စုကယ်ဆယ်ရေးအေဂျင်စီကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကမိုးမျှော်လိုက်တစ်ခုမှာဂျာတာရေဒီညာတို့ကမီးလောင်ကျွမ်းခဲ့လို့9ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဆက်တက်ထက်ကနေပြီးတော့စတင်မီးလောင်ကျွမ်းမှုကြောင့်မိသက်သမား1ယောက်အပါအဝင်2ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်အခုတော့မီးကိုနှိမ့်တက်နိုင်ခဲ့ပြီးဘာကြောင့်မီးလောင်ရတယ်လဲဆိုတာစုံစမ်းနေပါတယ်။မီးပေးလုံခြုံရေးအားနည်းတဲ့အိန္ဒိယနိုင်ငံမှာမီးလောင်ကျွမ်းမှုမကြာခဏဖြစ်လေရှိပါတယ်
။ဘင်္ဂလားဒေ့ရှ်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ဒါကမျိုးတော့မှာတော့အာနာပိုင်တွေကလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိုက်ခိုက်မှာမိတ်ဖွဲ့ဝင်တွေနဲ့အလို့သမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတုံးမြင့်ခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရွှေကောက်ပွဲကိုလာမဲ့ဒီဇင်ဘာ30ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်စစ်တပ်ကဒက္ခမျိုးတော်ကိုလမ်းနေပေါ်မှာဒက္ခမျိုးတော်ကလမ်းနေပေါ်မှာရှိတဲ့မော်တော်ယာဉ်တွေကိုလက်နက်တွေဖောက်ခွဲပစ္စည်းတွေပေါင်းပါဆိုတာကိုရှာဖွေစစ်ဆေးတာတွေလုပ်ခဲ့ပါတယ်ဝန်ကြီးချုပ်ရှိခ်ခါစီနာရဲ့အဝါမီလိဂ်ပါတီဟာရွေးကောက်ပွဲမှာတုံးမြင့်စစ်တပ်အင်အားရဖို့အတွက်ကြိုးပမ်းနေပြီးတော့တိုက်ခိုက်ဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP နဲ့အရှင်ပြိုင်မှာဖြစ်ပါတယ်ဒီကဲအစောပိုင်းကရွေးကောက်ပွဲချင်းမမရက်ကိုကျင်းပပြီးချိန်ကစပြီးတော့အတိုက်ခံမဟာမိတ်ပါတီ20လောက်ကခေါင်းဆောင်တွေနဲ့တက်ကြွလို့ရသူ8200ကျော်ဖမ်းဆီးခံခဲ့ရတယ်လို့ BNP ပါတီကမနေ့ခြားသောရေးအနေကကြေညာချက်ထုတ်ခဲ့ပါတယ်အလို့သမား4000တေဆုံးခဲ့ပြီး12300ကျော်ဒဏ်ရာရခဲ့ ပါတယ်ပြီးခဲ့တဲ့သတင်းပတ်3ပတ်အတွင်းမှာသူတို့ပါတီကအလုံသမား6000နဲ့မနေတည်ဆုံးခဲ့ပြီးတော့6ရောက်ထက်မနေတည်ဆုံးခဲ့ပြီးတော့ဒီတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာ BNP ပါတီနဲ့သူတို့ရဲ့မဟာမိတ်တွေပါဝင်တယ်လို့အဝါမီလိဂ်ပါတီကတော့ပြန်ပြီးတော့ဆွဆွဲပါတယ်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ကဒုက္ခသည်စကန်တွေမှာလည်းလုံခြုံရေးတွေတင်းကျပ်ထားတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်တွေက VOA ကိုပြောပါတယ်ခင်ဗျာ
နျူကလ িয়ার ထိပ်ဖူးတက်ဆက်နိုင်တဲ့ဒီအတန်ထက်မြန်တဲ့လေရင်ကိုရုရှားကပြစ်လွတ်ဆန့်တက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အတန်ထက်မြန်ဆန်တဲ့တိုက်ခိုက်ရေးနဲ့ကာကွယ်ရေးလက်နက်တွေကိုသုတေသနလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားခဲ့ပါတယ်အတန်ထက်မြန်တဲ့စနစ်ကိုသုတေသနလုပ်တဲ့နေရာမှာအမေရိကန်ကဆယ်စုနှစ်ပေါင်းများစွာတည်းကရှေ့ပြေးနေပေမဲ့လက်နက်အနေနဲ့သုံးဖို့မလုပ်ခဲ့ဘူးလို့ကာကွယ်ရေးဌာနပြောခွင့်ရသူဒုတိယဗိုလ်မှူးကြီးမစ်ရှဲလ်ဘော်ဒန်ဇာကဒီ VOA ကိုပြောပါတယ်လည်းလည်းဖြစ်သုံးဖို့လုပ်နေသူတွေဟာစစ်မြေပြင်မှာပို့ပြီးတပန်းတာအောင်လုပ်နေတာမို့ဒီကိစ္စကိုကင်တွယ်ဖြေရှင်းရမယ်လို့သူကဆိုပါတယ်ရုရှားကအေဗန်ဂတ်လို့နာမည်ပေးထားတဲ့လက်နက်ကိုပုံထူးနေတော့ကစမ်းတပ်မှုကိုသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကြီးကြပ်ခဲ့တာပါဒီလက်နက်ကိုကြားဖြတ်ချေမုန်းဖို့မဖြစ်နိုင်တဲ့အတွက်ရုရှားလုံခြုံရေးကိုဆယ်စုနှစ်နဲ့ချီအာမခံချက်ရှိစေရမှာဖြစ်တယ်လို့ရုရှားသမ္မတကဆိုခဲ့ပါတယ်ဒီလက်နက်တွေကို၈နှစ်ကစပြီးတော့ရုရှားရဲ့မဟာဗျူဟာမြောက်လက်နက်ဒုံးလက်နက်တပ်မှစသုံးမယ်လို့သမ္မတပူတင်ကပြောပါတယ်အခုလိုအတန်းထက်မြန်တဲ့လက်နက်တွေရုရှားကတီထွင်နေတာကိုပက်တန်ကွန်စစ်ဌာနချုပ်ကအစောပိုင်းတည်းကသတိထားမိပါတယ်ဒါအခုတော့ဒါကိုတုံ့ပြန်နိုင်ဖို့အတန်းထက်မြန်ဆန်တဲ့လက်နက်တွေအကြောင်းလေ့လာမှုပဲပို့ပြီးတော့အာရုံစိုက်သွားမယ်လို့ပြောပါတယ်ရှင
်အမေရိကန်နောက်တောင်ပိုင်းနယူးမက္ကဆီကိုပြည်နယ်မှာအကောက်ခွန်တဲ့နယ်စပ်လုံခြုံရေးအာဏာပိုင်တွေထိန်းသိမ်းထားစဉ်တည်ဆုံသွားခဲ့တဲ့အသက်၈နှစ်အရွယ်ခေါ်ဒီမလာနိုင်ငံသားကလေးငယ်ဟာတုတ်ကွေးအဖျားယောဂါကြောင့်တည်ဆုံသွားတာဖြစ်တယ်လို့အလောင်းကိုခွဲစိတ်စစ်ဆေးချက်ကပေါ်ပြလိုက်ပါတယ်ဖလီပီဂိုမက်စ်အလွန်ဇိုရဲ့နှာခေါင်းနဲ့အဆုတ်တွေကသူ့နဲ့တလေးစာတွေကိုစစ်ဆေးချက်အရသူဟာတော်ခွေပြီးမျိုးစားကိုခံစားခဲ့ရတာဖြစ်တယ်လို့ဂျာတော်ရီနီကထုတ်ပြန်လိုက်တဲ့ဒီဆေးဘတာဝန်ရှိသူတွေရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့တာပါVOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနှာစင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့နှာစင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာစစ်တပ်ကစီးရေးလှုပ်ရှားမှုတွေ၄လကြာရပ်ဆိုင်မှုကြေညာထားပေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းတက်မတော်ကသတိပေးလိုက်ပါတယ်။သတင်းမှားတွေဖော်ပြခဲ့လို့ဆွဆွဲခံရတဲ့သတင်းမီဒီယာတွေနဲ့ပတ်သက်လို့ဖြေရှင်းပေးဖို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်
။စစ်စင်ရေးဒေသတချို့မှာစည်ရဲလှုပ်ရှားမှုတွေရပ်ဆိုင်းထားဖို့ကြေညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်လက်တွေကိုမဖော်ပြဖို့တက်မတော်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါမမှန်ကန်တဲ့အချက်လက်တွေကိုအတိပြုချက်မပြုဘဲဖော်ပြခဲ့တယ်ဆိုတော့သတင်းဌာန9ခုရဲ့လုပ်ရက်တွေကိုဖြေရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်လို့တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းမှုဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်အခုကတိုင်သာတော့မဟုတ်ပါဘူးနော်တိုင်သာအထင်တော့မဟုတ်ပါဘူးသူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီသတင်းကချက်လက်ကမှားယွင်းတယ်တော့သူတို့တက်မတော်နဲ့ဖြစ်ပေါ်တာမဟုတ်ဆိုတဲ့အကြောင်းနဲ့တော့သူကတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းစင်နဲ့ပေါ်ပြတဲ့ဟာကငင်းငင်းဖြစ်စဉ်ကိုစော်ပြီးဆက်ရောက်နေနိုင်တယ်ဆိုတာရယ်။နောက်ဆုံးတော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းစင်နေတဲ့တိုက်တွန်းပြီးပါဆက်တဲ့သဘောမျိုးပေါ့။အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီသတင်းချက်လက်ကိုကြီးကြပ်မှန်ကန်အောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာအဲ့လိုမျိုးသူတို့ကတိုက်တွန်းခိုင်းတဲ့အစားမျိုးပေါ့။ဟိုတိုင်းနေဆိုတဲ့အဆင့်တော့မဟုတ်ဘူး။ဟိုတိုင်းနေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုထိတ်ခေါ်ပြီးတော့ဘယ်လိုဖြေရှင်းဆောင်ရလဲဆိုတော့အဲ့ဒီအချက်မျိုးအခုကတော့တိုက်တွန်းနေဆိုရဲဟာပဲဆိုတော့အဲ့လိုပဲဟိုကောင်းစီဘက်ကအဲ့ဒီအကျိုးကြောင်းအသိပေးတဲ့စာရဲ့နောက်အဲ့ဒီစာထဲမှာတော့ဟိုတပ်ဘက်ကလည်းဒီလိုမျိုးသတင်းတွေကိုဖြေကြားပေးဖို့ဟိုလိုအပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီဟာကအသက်ရှင်ပုံမြင်ချင်းကမြေရန်ရနေဖို့ရည်ကြီးတဲ့ဆက်ဟာမျိုးကိုလည်းဟိုအဲ့ဒီစာထဲမှာကျွန်တော်လည်းဖော်ပြလာပါတယ်အဲ့ဒါတော့တပ်ဘက်ကလည်းကျွန်တော်တို့တိုက်တွန်းနေအောင်
ဒီသတင်းပတ်အစောပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတက်မတော်တာဝန်ရှိတဲ့သူတွေနဲ့အတူပြုမေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်အလက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတက်မ ွယ်အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါ။သတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်မှု BOA ကစ조사ရမှာလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။ဒီအတွက်လည်းတာဝန်ရှိရသူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝါရင်သတင်းသမားတဦးဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ်
။ဒီပြည့်ပြူပူရှိမရှိပဲလို့ဆိုတာကကျွန်တော်တို့အတိတွေ့နိုင်အောင်လည်းတစ်ဖက်ကနေပြီးတော့ကျွန်တော်တို့အတိတွေ့နိုင်တဲ့နီးလမ်းတွေအခွင့်အရေးတွေပေးထားဖို့လိုပါတယ်။အခွင့်အရေးတွေနီးလမ်းတွေမပေးထားဘဲနဲ့စီစစ်ပြီးမပြည့်ဘူးလို့ပြောလို့တော့မရဘူးကြ။အဲတကုတ်မီဒီယာဘက်ကလည်းတစ်ခုရှိတာကလေဟိုအစီအစဉ်အတိတွေ့နိုင်တဲ့နီးလမ်းတွေကိုတက်တဲ့ပြေစူးစားဖို့တော့လိုတာပေါ့နော်။ပြောပန်းပြီးတာမှမရမှကျွန်တော်တို့ဒီတဲ့ကိုတွေ့ဟိုဒါနဲ့ချက်ချင်းကြီးဆိုရင်ဘာလို့ဆိုတော့ကျွန်တော်တို့မီဒီယာမှာလည်းတစ်ဖက်တောင်းနားထောင်ပြီးလုံသွင်းရမယ်ဆိုတာကျွန်တော်ထုတ်ပြရမယ်ဆိုတာကျွန်တော်အက်တစ်မှာစီစီတာဆိုတော့တစ်ခန်းနဲ့ကြားရင်ကျွန်တော်တို့ကဟိုတစ်ခန်းနဲ့ကြားတဲ့ဆာမှာဟိုတစ်ဖက်ကိုလည်းအပြည့်မပြည့်နိုင်ဘူးဆိုတဲ့ဆာမှာရေးတဲ့ဆာမှာလည်းကျွန်တော်တို့တတိထားပြီးတော့လည်းရေးဖို့လိုတာပေါ့နော်တစ်ခန်းနဲ့ကြားတာဖြစ်တဲ့အတွက်ရေးတဲ့ခါလည်းပါလဲတင်းတင်းတင်းရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့ကြိုးပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတပ်မတော်ကပြောတယ်ဟလာဟိုစီစစ်ဒီဘလို့ခုဆိုလို့ရှိလို့ရှိရင်ရေးယူမယ်ဆိုတာကဒီလိုပြေးပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရအောင်လဲဆိုတော့ဒီနေ့တော့တို့တပါးလေးထုတ်ပြပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီတခုရရဲ့အခါမှာကျွန်တော်ထင်တယ်ဒီကိစ္စကိုရှေ့တန်းပြင်ပြီးတော့ထူတိုင်းရဲ့အဖြေရပါလိမ့်မယ်လို့ထင်ပါတယ
်ဗျမကြသေးခင်ကအစ်စ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန်းအရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဆွေးနွေးမှုတွေတွင်မှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်
မဆုမွန်စုစည်းတင်ပြပေးထားတာပါအခုဆက်ပြီးတော့တက်မတော်ကိုပြစ်ခတ်တာတွေမလုပ်ခဲ့ဘူးလို့တောင်ပိုင်းရှမ်းတက်ဖွဲ့ကညင်းဆိုတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းပတ်မြို့နယ်တောင်ဘက်အခြေပြုတက်မတော်စစ်ကြောင်းတစ်ခုကိုတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSC အဖွဲ့ကလာရောက်ပြစ်ခတ်လို့စစ်တဲတချို့ကြာဆုံးဒဏ်ရာရတယ်ဆိုတဲ့တက်မတော်ရဲ့ထုတ်ပြန်ချက်ကို RCSS ဘက်ကညင်းဆိုလိုက်ပါတယ်တက်မတော်စစ်ကြောင်းကိုပြစ်ခတ်တာသူတို့အဖွဲ့မဟုတ်ဘူးဆိုပြီးညင်းတာပါဒါနဲ့ပတ်သက်ပြီးတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့လည်း RCSS ဘက်ကပြောပါတယ်ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင
်မိုင်းပါမြို့နယ်တွင်တက်မတော်စစ်ကြောင်းပြစ်ခတ်ခံရမှုဖြစ်စဉ်ဟာသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဝန်ကအခုလိုညင်းဆိုပါတယ်
ကျေတကယ်မြေပြင်မှာကြားလာတော့ကျွန်တော်တို့ကတက်ကွဲမဖြစ်ရဘူးလို့ပြောတယ် PNL ဟိုက PNL ပေါ့နော်သူတို့ကအဲ့လက်ကြီးနေတယ်သူတို့ပြစ်နေတယ်နှစ်နာရီနဲ့နှစ်နာရီခွဲ9နာရီနဲ့9နာရီ20ခီပေါ့နော်အဲ့လိုပြစ်တယ်လို့ကြားတယ်သူကတစ်ဖက်တစ်ဖက်ဖြစ်နေတာအဲ့ဒီပံပြီးတိုက်ခွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂံရရတယ်လို့ပြောတယ်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြောတယ
်ဂျာရာပတိနေကမိုင်းပံမြို့နယ်နောင်လေပံပြီးလမ်းကြားပြစ်ခတ်ခံရမှုကြောင့်တပ်မတော်ဘက်ကစစ်တီတချို့ကြဆုံးတန်ရာရရှိခဲ့လို့မိုင်းပံမြို့နယ်တပ်မတော်စေယုံကိုပို့ဆောင်ဆေးကုသမှုခံရတယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တမရော်နေနဲ့စစ်စင်ရေးနေမြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရဆိုင်သားရှိပြီး2018ခုနှစ်ဒီဇင်ဘာလ23ရက်နေ့ထုတ်ပြန်ကြေတိုင်းတန်လိုက်တန်စိတ်နဲ့ခိုင်ခိုင်မာမာဆက်လက်ရပ်တည်သွားမှာဖြစ်သလိုပိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အပေါ်မှာတရားဥပဒေပေါင်းသွင်းကနေပြန်လည်တုံ့ပြန်သွားမယ်ဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီဇင်ဘာ29ရက်စွဲနဲ့ထုတ်ပြန်ထားတာပါအခုနောက်ဆုံးဖြစ်ရတဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့မြမတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဘူမူကြီးဆိုင်ဦးကပြောပါရတယ်
ကျွန်တော်တို့နဲ့ပေါ့နော်တပ်မတော်ဘက်ကထိပ်ပိုင်းခေါင်းဆောင်တွေနော်တာဝန်ရှိတဲ့ဒီတွေ့ဆုံဖို့ဆိုပြီးတော့ဒီကထားတာရှိပါတယ်အဲအချိန်ကျရင်ကျွန်တော်တို့ဘက်ကနှစ်ဖက်နော်ဆွေးနွေးကြမှာဖြစ်ပါတယ
်တပ်မတော်နဲ့ဆွေးနွေးမှုမရှိသေးဘူး RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကနေ RCSS SSC လှုပ်ရှားတပ်တွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားတယ်လို့လည်းသူကဆိုပါတယ်မိုင်းပံနောင်လေပံဝိဆက်တက်ထားတဲ့လမ်းကြောင်းလေးမှာအခြေပြုထားတဲ့မြမတပ်မတော်စစ်ကြောင်းကိုပြစ်ခတ်တဲ့အဖွဲ့ဟာပို့မျိုးရာလူမျိုးရေးတပ်မတော်ဖြစ်တယ်လို့ RCSF ဘက်ကထပ်မံဆုတ်ဆွဲတဲ့အပေါ် PNLU ဖွဲ့ဘိုလ်လူမှုဆောင်ကော်မတီဝင်ပူမှုခုမင်းသိန်းကညင်းဆိုပါတယ
်ကျွန်တော်တို့ဒီမြန်မာဘက်မှာစီးပွားအတွင်းမှာတွားရတဲ့ပြည်တယ်ဆိုတာဒီစက်ပြည့်ဖြစ်တယ်ဆိုတာအားလုံးရှိပါဦ
းလက်ရှိမိုင်းပန်မြို့နယ်ဒေသအတွင်းမှာ NCA ပြည်ရနှစ်ဘွဲ့ဖြစ်တဲ့ RCSF နဲ့ PNLU တို့အကြားအချင်းချင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါဒီဇင်ဘာ24နဲ့25ရက်နေ့မှာလည်းနှစ်ဖက်ဖွဲ့ကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘူမှုခုမင်းသိန်းကပြောပါတယ
်။နောက်ဆုံးအချိန်လေးကဆိုတာကျွန်တော်တို့24ရက်နေ့မှာတင်ချင်တယ်ဗျ။အမင်းငါဆိုင်ဒီ25ရက်နေ့ခေတ်မှာနေလို့လည်းနော်။ဒီနေ့ဆိုနိုင်လို့ဆင်းရမှာတင်ချင်တယ်ငါမကြီးတော့ကြားလာတယ်နော်။မိန်းပါမျိုးနဲ့ညမင်းကြီးရဲ့ဒီမောင်လေးရာသေးရာမိန်းမနဲ့
သမ္မတအနေနဲ့သာဝရငင်းချမ်းကြီးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြည်ထောင်စုတိုက်မှုရက်စဲရေးနဲ့သာဝရငင်းချမ်းကြီးအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစစ်စင်ရေးနယ်မြေ၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးရပ်ဆိုင်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိသမ္မတလှုပ်ရှားမှုဟာအရင်ကဆက်ပိုများလာတယ်လို့တောင်ပိုင်းရှမ်းပြည်သမ္မတပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်။တကယ့်မြေပြင်မှာကျတော့တက်လှုပ်ရှားမှုတွေကကျွန်တော်နယ်မြေမှာကျတော့နော်အရင်အတိုင်းပဲမထူးခြားဘူးဖြစ်နေတယ်။နယ်မြေလှုပ်ရှားမှုတွေပိုပြီးတော့တောင်လှုပ်ရှားလာတယ်လို့အဲ့လိုမြင်တယ
်။လက်ရှိရှမ်းပြည်နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်သမ္မတနဲ့မြောက်ပိုင်းရှမ်းပြည်သမ္မတ SSPP SSA တမ်းမလောင်ဖွဲ့ TNL တို့ကြားမှာလည်းစီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။သမ္မတရဲ့ထုတ်ပြန်ချက် RCSF ကညှင်းဆိုချက်တွေနဲ့ပတ်သက်ပြီးသမ္မတရဲ့သဘောထားကိုသိရဖို့သမ္မတသတင်းမှထုတ်ပြန်ရေးဖွဲ့သွဲဘက်သွေးမှုကို VOA ကအခြေချင်းဆက်သွယ်ခဲ့ပြီးမဲ့လည်းတယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး
။နိုင်ငံရင်သတင်းပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကချင်တအံပလောင်ကိုကန်းနဲ့ရခိုင်တပ်ဖွဲ့တွေစုစည်းထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ကလက်တွေ့ကျတဲ့အပြစ်ခတ်ရဲဆဲရီကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲ့နဲ့တပ်မတော်အပါအဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လှူလာကြောင်းကန့်လန့်လိုက်ပါတယ်။လက်တွေ့ကျတဲ့အပြစ်ခတ်ရဲဆဲဖို့ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တာတွေရဲဆဲပေးဖို့တောင်းဆိုထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကဒီဇင်ဘာလ22ရက်နေ့ကတချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းနယ်မြေမှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်ပြီးငင်းချမ်းရေးဆွေးနွေးဖို့ထုတ်ပြန်လိုက်တဲ့အပေါ် KIO ကချင်လွတ်လပ်ရေးအဖွဲ့ TNLA တအမ်းပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်တွေဆွေးနွေးပြီးသူတို့သဘောထားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အဓိကလိုလားချက်ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရသူ TNLA တအန်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းမှုဗိုလ်မှူးချုပ်ကဖုံးကျော်ကအခုလိုပြောပါတယ
်ကျွန်တော်မြောက်ပိုင်းမဟာမိတ်အဓိကလိုလားတာကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဟိုတကယ်လက်တွေ့ကျဘယ်လိုရစဲလဲကျွန်တော်အဓိကလိုလားပါတယ်အဲကျွန်တော်မဖက်ဒီလိုအပြစ်ခတ်ရစဲရည်ဒီဆောင်ရွက်နိုင်မှာဒါလည်းရင်တစင်တူကျွန်တော်တို့ဒီနိုင်ငံရေးတွေးဆဆွေးနွေးတဲ့ဟာဒီဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့အဲကျွန်တော်တို့ဒီအခုတိုက်ပွဲဖြစ်နေတာကလည်းအထူးသဖြင့်ဒီ၄ဖွဲ့နဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့၄ဖွဲ့ကမြန်မာတပ်မတော်ပါဝင်တဲ့မြန်မာအစိုးရကိုယ်စားလှယ်နဲ့ကျွန်တော်တို့တွေးဆဆွေးနွေးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။လက်တွေ့ကျတဲ့အပြစ်ခတ်ရစဲရေးစတင်ရေးနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ်။
ခုဒီအနောက်ပိုင်းတိုင်းဖြစ်တဲ့ကျွန်တော်ရခိုင်ပြည်နယ်မှာဒီလူရှိနေရဲ့ဆက်မှာပါတဲ့ ULEE EE တမတော်နဲ့အဲတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့အပြစ်ခရဲ့ဆဲကြီးကိစ္စတွေဆွေးနွေးဖို့ဘယ်လိုမှဖြစ်နိုင်မှာမဟုတ်ဘူး။ဒါကြောင့်မို့အဲ့ဒီမှာလည်း yes ဆဲပြီးဖို့လိုတယ် yes တန်ပြီးဖို့လိုတယ်လို့ကျွန်တော်မြင်တယ်။အဲအဲ့လို yes တန်ပြီးမှသာလေကျွန်တော်တို့ဖက်ကလည်းကျွန်တော်တို့ရဲ့တက်တယ်ကျွန်တော်တို့ဟိုခင်းချုံနိုင်မယ်အဲရက်တန်နိုင်မယ်အဲ့ဒါဆိုရင်ကျွန်တော်တို့လက်တွေ့ကြတဲ့အပြစ်ခရဲ့ဆဲကြီးတွေဆောင်ရွက်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့သူတို့လေးဘွဲ့နဲ့တရုတ်ပြည်မှာဆွေးနွေးဖို့ဆွေးနွေးစဉ်မှာပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာပါဝင်တဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ရှမ်းမြောက်အဖွဲ့တွေကိုအတိတ်တည်းအဖြစ်ပါဝင်ဖို့ကိုလည်းတောင်းဆိုထားပါတယ်နိုင်ငံရေးလေးလာသုံးသက်သူဦးစီသူအောင်မြင့်ကတော့တမ်ဘရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်နှစ်ခုမှာကွဲလွဲချက်တွေတွေ့နေရကြောင်းပြောပါတယ်
ထုတ်ပြန်ရဲ့နှစ်ခုကိုကြည့်လိုက်ရင်အဲ့ဒါဆက်ကျင်တဲ့တွေအများကြီးပဲတွေ့ရတာ။တမရော်ဘက်ကတော့ဖြစ်တိုင်းငါးတိုင်းနဲ့ကြီးညာတယ်။ရခိုင်ပြည်နယ်တိုင်းမပါဘူးပေါ့နော်။ဒီဘက်ကတော့အဲ့ဒါကိုသူတို့တောင်းဆိုတယ်။အဲ့ဒီကြာဒီမှာရက်ဆိုင်ပြီးတဲ့ခါကျတော့မှသူတို့ကလည်းအဖြစ်တစ်ခါပြန်ရက်ဆိုင်နေဆိုတဲ့သဘောမျိုး။အဲ့ဒါတစ်ခုကအခက်ခဲရှိတယ်။နောက်တမရော်ဘက်ကတော့သူထုတ်ပြန်ချက်မှာနှစ်ခါလောက်ရေးထားတယ်အဲ့ဒီမှာတစ်ခွက်ချင်းနဲ့ပဲတရားပြေးမှာ။ဒါပေမဲ့ကိုဘက်ကရေးတဲ့ဥစ္စာကလည်းတိတိကျကျသူတို့ကလည်းတောင်းတယ်ဒါတို့ကဒီဘက်ကလုံးပေါင်းပြီးမှပြည်မယ်အဲ့လိုမျိုးပေါင်းပြည်တဲ့စီကိုဝါတို့မိုင်းလာတို့ SSPP တို့ဝါတို့ကလည်းဟိုတက်ပြည်နေနဲ့တက်မယ်ပြီးရင်စနေဘွဲတွေကလည်းတင်းပြီးမှလည်းလုပ်မယ်အဲ့တော့ပရမတ်ဦးဆုံးစနေဘွဲတွေစဖို့အတွက်တောင်မှဆက်နေတယ်ဒီလိုပေါ်တော့တွေ့ရတယ်
မြောက်ပိုင်းမှာမိတ်အဖွဲ့ဘက်ကတော့ဒီတောင်းဆိုချက်ဟာညဉ့်ဂျန်းရေးကွန်ရှင်နဲ့တရုတ်ပြည်မှာတုံးကျိန်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့အချက်တွေအပေါ်အခြေခံပြီးတောင်းဆိုတာဖြစ်ကြောင်းနဲ့ဇန်နဝါရီလမှာညဉ့်ဂျန်းရေးကွန်ရှင်နဲ့နောက်တစ်ကြိမ်တွေ့ဆုံဖို့သဘောတူထားတာကြောင့်တမရော့အပါအဝင်အစိုးရညဉ့်ဂျန်းရေးကိုယ်စားလှယ်နဲ့အဲ့ဒီအချိန်မှာစတင်ဆွေးနွေးနိုင်မယ
ကျမ်းပါပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညင်ကြားရေးမှုရုံဒုတိယညင်ကြားရေးမှုဗမှုချုပ်ဇော်မင်းထွန်းကိုဗီအိုအေကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး
ကိုမိုးစောတရင်ပြပူထားရပါတော်တော်ရှင်တို့ကနားဆင်နေကြရတာကဗီအိုအေအမေရိကန်အသံရဲ့အတောက်ကြညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်စောင်းနှင်းနေဝေးရဲ့ဒီနှစ်သက်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒီသချင်းတွေနဲ့ဖြောပြပေးနေပါတယ်ဒီကနေ့တော့ခင်မောင်တို့တီးဆိုထားတဲ့စောင်းဥပွင့်ကြွေးလို့အမည်ရတဲ့သချင်းနဲ့ဖြောပြပေးမှာမို့နားဆင်ကြပါရှင် ကျမတို့တည်ဆူထားတဲ့စောင်းပွင့်ကြွေးဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါဒီကနေ့ညပိုင်းအတွက်သတင်းစာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်ပြီးတော့နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒို 32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 7 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ကြန်ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းတူမီတာ1925 32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဘက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာဆိုရင်မြန်မာနိုင်ငံရဲ့တက်တူတူဖော်ရေးကဏ္ဍမတိုးတက်ပဲရှိနေရတာနဲ့ပတ်သက်ပြီးတော့
ဘာမှမလို့ပါသေးခင်စိုးရင်စိတ်ကြီးရပြီးတော့စီကားကြီးထုတ်လေအဲ့စီကားထုတ်တဲ့ပုံမှာအဲ့စီကားကိုကြိုင်နေပြီးအဝရှိလူပြပိုအခွင့်အရေးရတယ်ပိုစံ့ကြတ
ယ်မြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလူနဲ့ဒေါခင်မျိုးတက်တူဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ဒေါ်လလတန်စီစဉ်တင်ဆက်တဲ့အမျိုးသမီးများကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဂါလော့ဖိုးနောက်ဆုံးလူလူစစ်တမ်းကောက်ယူချက်အသေးတစ်ခုအရအမေရိကန်သမ္မတကတော်ဟောင်းမီရှယ်အိုဘားမားဟာအမေရိကန်ပြည်သူတွေရဲ့ကမ္ဘာလေးစားအားကျမှုအခမ်းအနားဆုံးအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်သူရဲ့အားကြအတူယူပွဲအကြောင်းတွေကိုဒီသတင်းပတ်အတွက်အမျိုးသမီးများကဏ္ဍမှာဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back I want to have a legacy of making the next generation better than them.
ကျမချမ်းသာခြင်းကြဲ့အမွေကတော့နောက်လာနောက်သားမျိုးဆက်တွေကိုကျမတို့ထဲပိုကောင်းအောင်လုပ်ပြီးနိုင်ခြင်းပါပဲလို့ပြောသွားသူကတော့အမေရိကန်ရဲ့40လူမြောက်ပထမဦးဆုံးလူမဲသမ္မတဖြစ်တဲ့ဘရက်အိုဘားမားရဲ့ဇနီးသမ္မတကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီဇင်ဘာ3ရက်ကနေ12ရက်နေ့အထိကောက်ခံခဲ့တဲ့ Gallup ပိုးမှာအမေရိကန်နိုင်ငံသားတွေကိုမေးခဲ့တဲ့မေးခွန်းတစ်ခုကတော့လက်ရှိကမ္ဘာပေါ်မှာတက်ရှိထင်ရှားဘယ်အမျိုးသားနဲ့ဘယ်အမျိုးသမီးကိုအားအကျဆုံးလဲဆိုတဲ့မေးခွန်းမှာထိတ်ကပြေးခဲ့သူကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။လွန်ခဲ့တဲ့18နှစ်တာအတွင်းမှာတော့နံပါတ်1ချိတ်ခဲ့သူကတော့သမ္မတကရောဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဟီလရီကလင်တန်ဖြစ်ပြီးဒုတိယနေရာမှာမီရှယ်အိုဘားမားက၃နှစ်ဇက်တိုက်လိုက်ခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့မီရှယ်အိုဘားမားကပထမโอปราห์วินฟรีย์ကဒုတိယဟီလရီကလင်တန်ကတတိယမီလန်နီယယ်ထရမ့်ကသတုထဘီအမာကြီးအလစ်ဇဘက်ကပြင်စမနှင့်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဆက်ထမလိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအားအကျဆုံးအမျိုးသမီးဖြစ်အသိမပြုခံခဲ့ရတဲ့မီရှယ်အိုဘားမားဟာအင်ဘူရိုမှာရှစ်နှစ်နေထိုင်ခဲ့ပြီးခင်မွန်းတဲ့အနားယူတဲ့အခါမှာသူ့ရဲ့ကိုယ်ရေးအထုပ်ပတ်တီဖြစ်တဲ့ Becoming ဆိုတဲ့ခေါင်းကြီးနဲ့စာအုပ်အုပ်ထုတ်ဝေခဲ့ရမှာBecoming ဆိုတဲ့ခေါင်းစဉ်ဟာသူ့ဘဝရဲ့ခံယူချက်ကိုထင်ဟပေါ်လွင်စေတယ်လို့လေရုပ်တံနဲ့တွဲဆုံမေးမြန်းခန်းတစ်ခုမှာသူကအခုလိုဖြေခဲ့ပါတယ
် Becoming just summed it all up in the preface you recall one of the things I say that is a question that I
Becoming ခေါင်းစဉ်ကအလုံးကိုချုပ်ပြီးရှင်းပြရာရောက်ပါတယ်ကျမစာအုပ်ဏီတန်းမှာရေးထားသလိုပါပဲလူကြီးတွေကခရီးတွေကိုမေးလို့ရှိကြတယ်ကြီးလာရင်ဘာလို့ကြမလဲပေါ့ဒီမိကုံကိုချမမကြိုက်ပါဘူးကြီးလာလို့ကိုဖြစ်ချင်တာဖြစ်ရင်အဲ့ဒါကပန်းတိုင်အဆုံးလားလို့မေးစရာရှိပါလေတကယ်တော့တင်ယူမှုဟာဘဝလျှောက်ဘယ်တော့မှမဆုံးပါဘူးအမြဲပဲအစ်စ်အစ်စ်တွေကရှိနေမှာပါလုံးစုံတက်မြောက်ပြီးလို့ကိုကိုကိုယူဆရင်တော့မှားမှာဖြစ်ပြီးဝင်းနေစရာကောင်းပါလေတကယ်တော့တင်စရာတက်စရာအတူယူစရာတွေဟာဘယ်တော့မှဆုံးကမတိုင်ပါဘူးဒါဟာဘဝရဲ့ရှင်သန်ကြီးမဲဖြစ်ပါတယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။ဒါကြောင့်သူစာအုပ်ခေါင်းစဉ် Becoming ဆိုတာဖြစ်ချင်တာဖြစ်လာဖို့ဆိုရမှာသူကငယ်စဉ်ဘဝတုန်းကသူဖြစ်ချင်တာဖြစ်အောင်ကြိုးစားခဲ့တာသမရကတော်ဘဝမှာနိုင်ငံရဲ့တာဝန်ကိုထမ်းဆောင်ခဲ့တာခုလက်ရှိနောက်ပိုင်းဘဝမှာလေဖြစ်ချင်တာလုပ်ချင်တာကိုဆက်လုပ်သွားဖို့ tu ko dwe phia khri dwe go ko ga bi ye ta ge de tu ye sa u ha bestseller a yang ya song sa u shin ne ma le pa win ge da phit par de de ge ro tu ha bwa ma a na yu de ni ha bwa go le myaw a shung pe de ni phit de lo le khan yu tha da phit par de tamra gro michelle obama ne tu gallup poll ma ကဘာပေါ်မှာအားအကြရရဆုံးအမျိုးသားဆင်းမှာထိတ်ကပြင်းနေသူကတော့ခင်မွန်းဖြစ်သူဘရက်အိုဘားမားပဲဖြစ်ပါလေခင်မွန်းဖြစ်သူဘရက်အိုဘားမားကိုယ်တိုင်ကလည်းဇနီးဖြစ်သူမီရှယ်အိုဘားမားကိုပါရမီဖြစ်ပျက်ဖြစ်ချီးကျူးဆုံးရှိခဲ့တာပါ
For the past 25 years you have not only been my wife and mother of my children you have been my best friendYou took on a role you didn't ask for, and you made it your own, with grace, and with grit, and with style, and good humor.
When I was in the middle of the day, Michelle had been on a chisel me, then on the middle of the day, I was in the middle of the day. I was in the middle of the day, I was in the middle of the day,မလျှော်တဲ့ဇွဲလုံးကနဲ့သိခါရှိရှိနားလည်မှုပြသပြီးတာဝန်ကြီးခဲ့သူဖြစ်ပါတယ်။အိမ်ပြူတော်ကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပေးနိုင်ခဲ့သူလည်းဖြစ်ပါတယ်။သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြန်မာနိုင်ငံမျှော်မှန်းချက်ထားစေခဲ့တာဖြစ်ပါတယ်။မီရှယ်အတွက်ကျွန်တော်ဂုဏ်ယူပါတယ်။နိုင်ငံဂုဏ်ယူကိုလည်းမြင့်တင်ပေးခဲ့သူဖြစ်ပါတယ်
။1964ခုဇန်နဝါရီလ19ရက်နေ့မွေးနေ့ရှင်မီရှယ်လာဗွန်ရောဘင်ဆန်ဟာအစ်လင်ဝိုက်ပင်နဲ့ရှီကာဂိုမှာမွေးဖွားခဲ့ပြီးပါကင်ဖြစ်သူဖရန်စစ်ရောဘင်ဆန်ကရှီကာဂိုမြို့ရဲ့ရေပိစက်ကော်မတီတစ်ခုမှာအမှုတမ်းဖြစ်ပါတယ်။မိခင်မယ်ရီယန်ရှီလ်ရောဘင်ဆန်ကကနေဦးကအင်ရှင်မဖြစ်ခဲ့ပြီးသူသမီးအထက်တန်းကျောင်းသွားတော့မှသာစတိုးဆိုင်မှာအယောင်စီမှလုခဲ့သူဖြစ်ပါတယ်။သူတို့ရဲ့ဘေးဘိုးစင်ဆက်တွေကတော့လူမဲကျွတ်တွေဖြစ်ခဲ့ကြတာပါ။မိဘတွေကပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့အထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Princeton နဲ့ Harvard တက္ကသိုလ်တို့မှာဥပဒေဝတ်ကိုရရှိခဲ့သူဖြစ်ပါတယ်။ Barack Obama နဲ့1990ခုနှစ်မှာပူးစာဆုံးခဲ့ပြီးနောက်မလာယာနဲ့ Sasha ဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနေခင်မွန်းဖြစ်သူတမရဖြစ်လာရကအင်ဗျူရိုကိုရောက်ခဲ့တာဖြစ်ပါတယ်။ Michelle Obama နေနဲ့တမရကတော့ဖြစ်ရှင်းနစ်တာတက်တန်းအပြီးနောက်ဆုံးအင်ဗျူရိုမှာပြောကြတဲ့မေယူကတော့ပညာရေးဝန်ထမ်းများကိုဖြစ်ပါတယ်။အဲ့ဒီမိကုန်းနဲ့မှအမှတ်ရစရာအချက်ကတော့
So the young people here and the young people out there do not ever let anyone make you feel like you don't matter or like you don't have a place.
ဒီညမှာရောက်နေတဲ့လူငယ်တွေရောနိုင်ငံတစ်ခုမှာရှိတဲ့လူငယ်တွေကိုရောကျွန်မပြောလို့ရတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချမနေကြဘူးပဲဖြစ်ပါတယ်။အားလုံးမှာအခွင့်အရေးရှိကြပါတယ်။ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်။ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလို့ရတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြလာမှာမဟုတ်ပါဘူး။ကိုစူးစမ်းမှရမှာဖြစ်ပါတယ်။ကိုအခွင့်အရေးဟာရပိုင်ခွင့်တရားဆိုပြီးတော့မစူးစမ်းပဲမနေကြပါနဲ့။အရင်ခေတ်ဆက်ဆက်ကလူငယ်တွေစူးစမ်းခဲ့ကြသလိုပဲအခုခေတ်လူငယ်တွေလည်းကိုတာဝန်ကိုကြီးကြရမှာဖြစ်ပါတယ်။အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုကိုကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်။နိုင်ငံမှာဖြစ်သမျှကိုစိတ်ဝင်စားကြပါ။နိုင်ငံသားတဦးတာဝန်ကိုကြည်ကြပါ။အမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါ။ဆိုလိုတာကတော့အကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်။ဒါမှလည်းအောင်မြင်မှုရမယ်။ကိုမိသားစုကိုကိုရှာဖွေလှုပ်ကြွေးနိုင်မယ်။ကိုလူဖွဲ့စည်းမှလည်းအဖို့တန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။သမရဂရောဖြစ်အင်ဂျီရောမှာရှင်းနေကြတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေနှစ်ကိုဘလို့အမှတ်ရမလဲ။တမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။သူ့အမွေနှစ်ကတော့စိတ်ရင်းစေတနာရင်းနဲ့ကိုက ပေါ်မွေနေနေတက်ခါရှိရှိနေဘာမဆိုမှန်မှန်ကန်ကန်ကိုပြောဖို့ကိုခင်မောနာမည်တက်ဖို့တဲ့ဟန်ဆောင်ပြီးပြောစရာမလိုကိုပရောဂျက်တစ်ခုလုပ်တော့မယ်ဆိုလဲလူနဲ့ထိတွေ့တဲ့ခါကြရင်လဲစင်းမြတ်တက်တဲ့ခါကြရင်လဲအဲ့လူတွေကိုကစင်းမြတ်မောမနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာအဲ့ကမ်းမှာပဲကိုကစကားချစ်တင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်တိုးရင်တသားတဲ့ဖြစ်အောင်ပြော ဆိုပြီးတော့ပညာရေးလည်းမိမောင်းထိုးပြတယ်နောက်ပြီးတော့ဘလော့ပဲစားတက်တက်လုပ်ကြရှိကျမ်းမာမှာပဲကိုကလုံလုံနိုင်မယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောင်းတယ်လည်းပတ်သက်ပြီးတော့တယ်သူအဲ့လိုမျိုးပြောတယ်ဆိုတော့အဲ့ဒါတွေကသူ့တဲ့ကိုင်းနဲ့ကြိုင်းခဲ့မှာပေါ့နော
်ဒေါ်လာလာတန်းစီစဉ်ကျင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ပြီးမှတော့ဒီတစ်ပတ်တုဒ္ဒဆုံလင်အမေရိကန်တခွင်စီစဉ်မှာ2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ရှင
်ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးရရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်။1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်တော့ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူကစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြီးပေါင်းများစွာပြတ်ပြတ်နိုင်ပါတယ်။ Mrs. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါတယ်။
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်4ကိုသွား Saudi စင်ရဲ့3လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင် Saudi ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့ Saudi တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေယိုစိမ့်တွေတတ်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါကွန်ဂရက်စာကြည့်လိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်
။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာ။နေရာလွတ်အငြင်းရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ။
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်ခက်ခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာစက်တင်ဘာ23ရက်နေ့ကနေ29ရက်နေ့ထိသတင်းပတ်ဟာအမေရိကန်ပြည်ထောင်စုမှာအများဖတ်ရှုခွင့်မရအောင်တားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစစ်စစ်ဖြတ်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်အခုလိုရက်သတ်မှတ်ထားတာပါ။ဒီနှစ်မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်စေုပ်စင်းကိုအမေရိကန်စာကြည့်တဲ့အသင်းကြီးကထုတ်ပြန်ပါတယ်။ဒီလိုပိတ်ပင်ခံရတဲ့စာအုပ်တွေထဲမှာတေချောင်းကြံစည်မှု၊လိန်ချောင်းအသားပေးရေးသားမှု၊လိင်တူကြီးကြိုက်မြတ်သက်သူတွေရဲ့ဒလီစရိုက်၊လိန်မိုင်းဆိုင်ရာကြံဖတ်မှု၊အသားအရောင်ခွဲခြားမှုစတာတွေကိုခက်ရှင်းရှင်းရေးသားဖော်ပြထားတဲ့စာအုပ်တွေပါဝင်ပါတယ်။ Washington DC စာကြည့်တဲ့ Foundation အဖွဲ့အကြီးအကဲ Linnea Hegarty က
Families with
two dads or two moms, for example. Also, sometimes
အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့အချိန်အငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်သင်လေးရှိပါတယ
်။ 13 reasons why ဆိုတဲ့စာအုပ်ကတော့ New York Times သတင်းစာမှာဖော်ပြခံရတဲ့အယောင်ရဆုံးစာအုပ်စီးရင်ဝင်မှာဒါပေမဲ့လည်း2009ခုနှစ်ကထုတ်ဝေတဲ့အဲဒီစာအုပ်အကြောင်းရုပ်မြင်သံကြားဇလန်တွေရိုက်ကူးလိုက်တဲ့အခါမှာတော့လူမှုအတိုင်းဝိုင်းကြားအငင်းအခုံပြောဆိုဆွေးနွေးစရာတွေဖြစ်ခဲ့တာပါ။ကိုကိုကိုတေချောင်းကြံစီရာနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြထားတာကြောင့်ဒီစာအုပ်ကိုကျောင်းနေမှာထားရှိဖို့တားမြစ်ထားပါတယ်။ The Kite Runner ဆိုတဲ့စာအုပ်ကတော့လိမ္မာအကြံဖတ်မှုနောက်ဒီအကြံဖတ်ဝါဒနဲ့ပတ်သက်ပြီးတော့အသားပေးဖော်ပြတာကြောင့်ပြည်ပင်ခံရတာပါ။2012ခုနှစ်မှာထုတ်ဝေခဲ့တဲ့ Drama ဆိုတဲ့ရုပ်ပြဇာတ်လမ်းကတော့လိင်သူချစ်ကြိုက်သူတွေရဲ့ဇယိုက်တွေကိုဖော်ပြထားတာကြောင့်ကျောင်းစာကြည့်လိုက်ဒီမှာထားရှိခွင့်ပြည်ပင်ခံရတာပါ။ American စာကြည့်လိုက်အသွင်းကြီးကနေနိုင်ငံတော်ကစာကြည့်လိုက်တွေကျောင်းတွေတက္ကသိုလ်တွေစုစုပေါင်း354ခုကိုစောင့်ကြည့်လေ့လာခဲ့ရမှာ2019ခုနှစ်အတွင်းအများဖတ်ရှုခွင့်ပိတ်ပင်ခံရတာဓမ္မမဟုတ်အငင်းပွားစရာဖြစ်ခဲ့တဲ့စာအုပ်ပေါင်း416အုပ်အထိရှိခဲ့တယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျာ American ပြည်အောင်စုနောက်ဖက်ကျန်းသာတဲ့နေမီတွေကရွှေတူဖော်တဲ့မိုင်းတွေအလှပြင်ဆင်တွေနဲ့ကောင်းဝိုင်တွေဟာအခုခါမှာ Hollywood ရုပ်ရှင်တွေထဲမှာပဲတွေ့မြင်နေကြရတော့တယ်ဆိုပေမဲ့ Arizona ပြည်နယ်ကမိုင်းလုပ်ငန်းတွေရှိခဲ့တဲ့ Old Man မြို့ကလေးမှာတော့အတိတ်ကယဉ်ကျေးမှုတွေကိုတွေ့မြင်နိုင်ပါတယ်။အဲဒီမြို့မှာဆိုရင်ခရီးသွားအလေပတ်လာရောက်သူတွေကြီးစုလေးလာဖို့မြင်းတွေမီးတွေအသုံးပြုကြသလိုတနက်တန်တချို့ကိုလည်းရန်ဖန်ရန်ခါကြားရမှာပါ။ဟောင်ရှိယာကနေဒီတော့ကWhy West လို့ခေါ်တဲ့ American နောက်ဖက်ပိုင်းကရွှေတူဖော်ရနေရတွေကိုမြို့ကန်တချို့ကပြန်တရုတ်ဆောင်ပြနေကြတာပါ။အဲ့ဒီနေရတွေတုန်းကဆိုရင်တနက်ကန်တချို့ဟာဗန်တွေကိုဝင်စီးပြီးတော့ရွှေတွေကိုခိုးယူကြပါတယ်။အခုခါမှာတော့အလေပတ်လာရောက်သူတွေကိုဆွဲဆောင်တဲ့အနေနဲ့အဲ့ဒီခေတ်ကာလကအတိုင်းကြံကြံတန်တန်ပြန်တရုတ်ဆောင်ပြနေကြတာပါ။ Old Man Double Studio ပိုင်းရှင် Linda Woodard က
Our country is very young compared to
ဥရောပအာရှနိုင်ငံတွေနဲ့ဆိုင်ရင်ဒီနိုင်ငံရဲ့တက်တန်းကနှုတ်ပါတယ်။ဒါကြောင့်အနောက်အရက်ကကောင်းပွားတွေ၊ရွှေတူးသူတွေနဲ့အတိတ်ကနေထိုင်ပုံတွေဟာလူတွေလာကြည့်ချင်လောက်အောင်ဆွဲဆောင်မှုရှိကြပါတယ်
။ Arizona ပြည်မှာ1800ခုနှစ်အလွန်ကာလတွေကရွှေကိုပထမဆုံးရှာဖွေတွေ့ရှိခဲ့တာပါ။အဲဒီကာလတွေကရေကြီးရာမြေနွေရာကိုရှာဖွေကြတဲ့လူတွေဒီနေရာမှာလာစုမိပြီး Old Man မြို့ကိုတည်ထောင်ခဲ့ကြတာပါ။စတင်တည်ထောင်တော့ကတော့လူတသောင်းလောက်ထိနေထိုင်ခဲ့ကြပြီးဒေတာတွင်မှအကြီးဆုံးမြို့ဖြစ်လာပါတယ်။အဲဒီနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအုတ်ပံမြို့ကန်တွေဟာမြို့ကိုဆွန့်ခွာပြီးတခြားအလုပ်တွေရှာဖွေကြတာကြောင့်မြို့မှာလူ300လောက်သာချင်ခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း40လောက်အကြာမှာတော့ခီးသွားတွေစိတ်ဝင်စားစရာမြို့အဖြစ်ပြန်လည်စီကားလာပါတယ်။အုတ်ပံမြို့ကန် Big Mike Fox က
I live by my own wits.in my own
ဘယ်သွားပါဘာလုပ်ပါဘာအာမခံရှိရမယ်ဆိုပြီးပြောမဲ့သူမရှိတော့ကိုယ်ပါတာကိုအေးအေးချမ်းချမ်းနေချင်လို့နေလို့ရပါတယ
် Fox အနေနဲ့အခုလိုနေနေတာကလည်းမြို့နီးနားဝန်းကျင်မှာတူးဖော်လို့ရတဲ့ရွှေရွှေကြံရှိနေသေးလို့ပါဘူမိပေဒပညာရှင်တွေကတော့အဲ့ဒီတောင်ကြီးအောက်မှာဟိုးရုံကတူးဖော်ရကနေကြံခဲ့တဲ့ရွှေတန်းပေါင်း80အောင်စလောက်ရှိအောင်မယ်လို့ခန့်မှန်းထားပါတယ်ဒါမှလည်းအခုခါမှာတော့ Old Man မြို့လေးမှာ Fox လိုမျိုးအေးအေးချမ်းချမ်းနေချင်သူတွေအလဲလာသူတွေနဲ့စီကားနေပါတယ်ခင်ဗျာ
Natasha ခုနှစ်တွင် American တခွင်ကတည်ကောင်းစရာတွေအကြောင်းကိုတင်ပြထားတဲ့ကိုအောင်ရဲ့သုတဆုံလင် American တခွင်အစီအစဉ်ပြီးအခုတော့လာမယ့်စနေညတိုင်းဒီတိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတော့ကိုအသိပေးပါရစေရှင
်။ဒေါက်တာရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝယ်တွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်။မွေးစည်းဝါးတွေအများအများဖန်ဆီးမိနေပေမဲ့တရားခံကိုမမိတာရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။မွေးစည်းဝါးအပါအဝင်ရာဇဝတ်မှုတွေကြာစင်းရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382ငန်းငန်းငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရက်နေ့ live စီစဉ်ကကြိုဆိုပါရရှင်
။ VOA တိုင်းရက်နေ့ live စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။လာမယ့်စနေနေ့ညတိုင်းရက်နေ့ live စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြအောင်ပါ။မြန်မာနိုင်ငံရဲ့တက်တူတူဖော်ရေးကဏ္ဍမတိုးတက်ပဲရှိနေရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးဝေးလွင်နဲ့ဒေါက်ခင်မျိုးတက်တူဆွေးနွေးသုံးသပ်ထားတဲ့အပိုင်းနှစ်ကိုနှားဆင်နိုင်ပါရဲ့ရှင်။
မြန်မာနိုင်ငံရဲ့တက်တူတူဖို့ရေးကဏ္ဍဘာကြောင့်မတိုးတက်ပဲရှိနေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်ရဲ့အမြင်ဒုတိယပိုင်းကိုဒီတစ်ပတ်မှာတင်ပြပေးပါမယ
်။တက်တူကြီးတရားစားသည်တိုက်ပြီးအမျိုးတိုးတက်ဖို့ဒီမတားစီးပွားရေးလာလာကောင်းတဲ့ဟိုအခွင့်အရေးရှိရတာနဲ့တော့ကျွန်တော်တို့ကလို့ပြောမယ်ဘုံဘုတ်ပြပါကြောက်တဲ့တစ်တစ်ကြီးလိုပဲဘာမှမလို့ပါသေးခင်စိုးရင်စိတ်ကြီးရပြီးတော့စီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကြိုင်နေပြီးအဝရှိလူပြပိုအခွင့်အရေးရနေပိုချမ်းသာလေဆိုတော့အနေထားကိုဒီနေ့နေထားရောက်ရှိနေခြင်းဖြစ်ပါတယ
်။စီမင်းစီကန်းတွေထုတ်မယ်ဆိုရင်တတူတူးဖော်ဖို့အတွက်မတူးဖော်ခင်မှာဘာတွေလုပ်တင်လဲဆိုတာတွေကိုပါအသေးချာသိဖို့လိုပါတယ
်။တတူတူးတယ်ဆိုတော့အိရာတစ်ခုမှာအိကအထောင်ဝန်းကျင်900ဟက်တူကြီးဒီကကမြေပေါ်ရေးဆွဲမယ်ဖြစ်ပေါ်နိုင်တဲ့ပိုတန်ရရှိတဲ့ဧရိယာအလားအလာကောင်းတဲ့ဧရိယာကိုရှာဖွေမယ်အလားအလာကောင်းတဲ့ဧရိယာကိုရှာဖွေပြီးတဲ့အခါမှာအပေါ်တိကျတဲ့ဒီဒီမတေလီဆွဲပြီးတော့စက်တက်တိုက်တာမယ်ဒီသာစိတ်ကူးတယ်လို့ပဲတော့သူကလူအရင်ဒိုင်မွန်ဒ်ရီတူးပြီးတော့ဒီအောက်ကကြောက်ခဲနေမှုကြရည်ကြီးမယ်တွက်ပြီးတော့တတုတိုက်ပမာဏကိုစမ်းရင်တွက်မှာပေါ့နော်ပြီးဝပြီးပြီးတိစတယ်ပြီးတွက်ပြီးပါသိကြပြီဆိုရင်အဲ့ဒီတတုတိုက်ရဲ့ data ကို deposit ရဲ့ data ကိုမိုင်းနီအင်ဂျင်နီယာကိုပေးတယ်အတူတူအင်ဂျင်နီယာကဒါကိုမိုင်းဒီဇိုင်းဆိုရင် cost လောက်ရှိမလဲတွက်တယ်ဘယ်လိုထုတ်အောင်လဲတွက်တယ်ဘူပတ်ပြင်ထုတ်မလားအန်ဒါဂရောင်းထုတ်မလားတပည့်ပြင်ပြီးတော့မှဒီတက်တူစမ်းစင်နဲ့မက်သဒိုလော်ဂျီအင်ဂျင်နီယာအဲ့ဒီတက်တူထွက်လာရင်စမ်းစင်ကြီးဘယ်လောက်ရှိမလဲဘယ်လိုစနစ်နဲ့စမ်းစင်နဲ့ဘယ်လောက်ရင်းမြန်လဲဆိုတော့တက်တယ်ပြီးတော့မှအဲ့တက် cost ကြီးအားလုံးကိုခံမ cost ကြီးအားလုံးတက်ချက်ပြီးမှ investor ခေါ်တဲ့ minimum နဲ့တူကိုတင်ကြတာမှာ minimum နဲ့တူကနောက်9နှစ်သမုနောက်10နှစ်ဒီတက်တူကြီးကဘာမှဒီဘယ်လောက်ဖြစ်နိုင်မလဲသူတော်ကိုတက်ချက်ပြီးမှသူရင်းတယ်ဆိုတော့သူပြတ်ချက်ချိန်ကြမှတတ်ထုတ်တွင်လုတော့မယ်ဆိုတော့ပဏာမအစဖြစ်သွားတယ်အဲ့ချိန်ကြမှသူတက်ချက်ထုတ်တော့မယ်ထုတ်လို့လုံကလုတော့မယ်လို့သုံးပြတ်တဲ့အချိန်ကြမှခုနပြောတဲ့သဘောပေါက်ဝင်ကာကွယ်ရမယ်အချက်လက်တွေ EIA report တွေ EIA report တွေဆိုတော့မယ
်တတ်ထုတ်ဒုဖော်မှုကြောင့်ပတ်ဝန်းကျင်ကိုဘယ်လောက်ရိုက်ခတ်မှုရှိမယ်ဝင်းကျင်မပြည့်စည်အောင်ဘယ်လို season ထိမ့်သိမ့်မယ်ဆိုတာကိုတင်ပြတယ်ဒီ EIA EMP အစီရင်ခံစာတွေထုတ်တဲ့အဆင့်ဟာတက်တူမိုင်းတစ်ခုဖြစ်လာစေမယ်နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒီအစီရင်ခံစာတွေကိုအရင်တင်ခိုင်းနေတာတွေ့ရတယ်လို့ပြောပါတယ
်ဥက္ကကကျောင်းမြန်ပေါ့နော်ကျက်ဥကအရင်ကကျမအရင်ကမပြီးလုံငန်းမစခင်စာရွက်ပေါ်မှာရေးတဲ့စောက်ဝင်းကျင်ကာကွယ်ရေး EMP ရောဘာလို့ဆိုတာဒါစောသေးတယ်အဲ့ပေါ်မှာပဲလုတ်ပိုင်ခွင့်တစ်ခုနေနဲ့ဘုရားအတက်ကိုကြားသိချင်အားကြီးဖြစ်နေတယ်ဘာမှမဟုတ်ပဲနဲ့ဥပဒေမျိုးပုံရေးဆွဲတဲ့စံတတိုက်တာတာနဲ့တင်ပဝန်ကြီးဒီလိုချိကျတဲ့ဆိုရင်ပြီးတော့ဘလို့လားတဲ့ကုန်ကျစိတ်တွေနဲ့အချိန်တက်ကြတဲ့ပဝန်ကြီးသူတည်တဲ့စာရန်းတွေစာရွက်ပေါ်မှာပြုစုနေတာတွေကြီးဒါလည်းတွင်ပါတဲ့အချက်တစ်ချက်ကြီးကျွန်တော်တိတိကျကျကျွန်တော်ပြောလိုပါတယ်စတုတစ်ခုသူ့အစဉ်အဝိတ်ကြံသေးတယ်တက်ကြည့်ပမာဏကတိုင်းကမှလည်းစတုထုတ်လုပ်တဲ့ဒီဧရိယာကြီးပမာဏတိုင်းကလုံးရဲ့ပိုင်းနဲ့ဒီဧရိယာစုစုပေါင်းရဲ့အတ္တမလေးဂျာခင်လုံးပဲရှိပါတယ်ဒါကိုစနစ်ကျပြန်တော့ရပါတယ်စနစ်ပြန်ချင်းရပါတယ်ဒီအတိုင်းလည်းမပြတ်စီပါဘူးပြည်စည်းမှာဆိုလို့သူကျင်ကာကွယ်ရင်းနဲ့တရားဝင်လုပ်တဲ့အခက်အခဲကြီးကြံ့ကြတဲ့အခါမှာတရားဝင်လုပ်တာတွေကပို့ပြီးတော့မြန်ဆန်လာပြီးတော့တရားဝင်လုပ်တာတွေများလာရင်းနဲ့ပဲပြည်စည်းမှာကြောက်လို့တရားဝင်လုပ်ငန်းတွေပို့ကြံ့ကြတယ်ကြံ့ကြလေတရားဝင်လုပ်ငန်းတွေပို့များတဲ့များလာရင်တရားဝင်လုပ်ငန်းတွေကြောင့်ခုနပြောတဲ့တကယ်တမ်းတူးတဲ့အခါကျပြည်စည်းလာပြီးတော့ထိတ်ထိတ်ဝဲလူတွေကလည်းမရှိပါဘူး
မြန်မာနိုင်ငံကတွားလာရခက်ခဲတဲ့ဝေးလံခေါင်းတီးတဲ့ဒေတာတွေမှာရှိတဲ့တက်တူတိုက်တွေမှာတွေ့ရတတကဗဟုသုတတိတ်မရှိသေးတဲ့ဒေသခံတွေကိုအဖွဲ့အစည်းတချို့ကလှည့်ပြားတာမျိုးလို့ပြောပါတယ်
။ဒီကအားနေတဲ့ဒေသခံတွေကိုညီညွတ်စုံနဲ့စီရဲစာပဲပြောပြောအရက်ပဲအဖွဲ့အစည်းပဲဆိုဆိုဒီလူတွေကတရားဝင်မှမဖြစ်တရားဝင်မှမဖြစ်လေရောတရားမှာလူသားတင်ရင်ကားတစ်စီးဖြူလိုက်တာနဲ့အဲ့ဒီဖွဲ့ခြေစည်းရှင်ဖွဲ့ကြီးဖြစ်ပြီးတော့တရားဝင်တွေ့နေတာ။တ ိုက်ပွဲရွာသားတွေပုဇာနဲ့တုတ်ပြေးပြီးတော့တရားဝင်လာတဲ့အဖွဲ့တွေကိုတရားဝင်အောင်တတ်ပတ်ခိုင်းတယ်ဆန္ဒပြခိုင်းတယ်အဲ့တရားမလုပ်တဲ့လူတွေကတရားဝင်ရှင်းပြီးတော့တရားဝင်တုတ်ပြီးတော့စနစ်ကြလုပ်မဲ့ပညာရှင်ရှိတဲ့အဖွဲ့တွေကဝင်လို့မရတော့ဘူးဒီလိုခြေကအဓိပ္ပာယ်အားနဲ့ဒီတွေကိုလည်းတလွဲအချိန်လွဲအောင်လို့တရားတွေခေါ်ပြီးအကျိုးစီးပွားကိုရှေ့တန်းတင်တဲ့အဖွဲ့အစည်းတွေကလည်းမမနိုင်ငံမှာရတဲ့များလာတာကိုလည်းပြန်လဲသုံးသပ်ကျမှတ်ဖို့လိုလိမ့်မယ်
ဒါအပြင်တတူတူဖော်ခွင့်အတွက်တက်တန်းတိုးရမှာနှစ်အဆက်ဆက်အခွန်တွေဆောင်ပြီးစနစ်တကျလုပ်နေတဲ့တတူတွင်တွေအတွက်လွယ်ကူအောင်လုပ်ပေးသင့်ပါတယ်
။ဒါရီယာမှုကအလွယ်တကူတက်တန်းတိုးပေးရမယ်။တတူတကူဆိုအနည်းဆုံးအနည်းစိတ်50ပေးရမှာ။၅နှစ်၅နှစ်တက်တန်းတိုးရဆိုတာတစ်ခါတစ်ခါတိုးလိုက်ရင်အောက်စီလူတန်းစားရည်နားလျောင်းလိုက်ပြောရတယ်ဆိုရင်ပြန်ပုတ်ဘူး။ဒီကိုပလီဒီမေးကြီးတောင်းရင်းကသူထုတ်လို့တဲ့ကာလမှာလည်းဒီစစ်တီတွေပန်းလာအထွတ်တဲ့တတူကိုလည်းအချိုးကျအစိုးရကိုပေးသလားအခုခွန်ဆောင်သလားအဝင်းကြီးသူကဘာနဲ့အောင်ဒီဘလုကာကွယ်မထိကြရင်ဘလုကာကွယ်ထားတယ်လေဘလုသိသိထားတယ်လေရကျိုးရကျိုးလေးဒီဘာတွေလုပ်ကြလဲဆိုတော့အိုက်တာတဲ့ဒီတာနဲ့ဒိုက်တာပြာရှိပြီးသားပဲဒါကိုအပြောတကူဆက်လက်လုပ်နိုင်အောင်ပြေးဖို့လေးတယ်ပေါင်းနိုင်များစွာအစစ်တမ်းရှိတဲ့ကဘာကျော်မှန်းညာကိုပြည့်စည်သွားပြီဘာလို့လဲဆိုတော့တရားမဆုံးတဲ့လူတွေကိုဆက်ခဲအောင်လုပ်လိုက်တာဖြစ်တယ
်တတုကန္နာဟာမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်တိတ်ကိုအရေးပါတာကြောင့်တီးချန်းဝန်ကြီးဌာနတခုထားပြီးထိန်းချုပ်တင်တယ်လို့လည်းမြင်ပါတယ်
တတုကနာကြီးမြန်မာနိုင်ငံမှာအရေးကြီးပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကသဘောထားသဘောဝါချင်းအခြေခံချင်းမတူတော့ဥပမာစစ်တော်လုပ်ငန်းနဲ့တတုလုပ်ငန်းဒီမျိုးပေါ်မျိုးအောက်တွေကွာပါတယ်။ဘဝချင်းမတူပါဘူး။တစ်ခိတ်တစ်ခါကမနေချာမှာလေဒီကနာတစ်ခုတည်းပေါ်ပေါ်ထားတယ် Ministry of Natural Resources and Environmental Conservation သဘောတင်ရစာသားနဲ့အဝန်ကြီးပြည်သူ့ရေးဝန်ကြီးဌာနဆိုမနေချာမှာဖွဲ့တယ်။အခုသူကပြစ်ကစောင်းလိုက်ပါတယ်။သူက Land Water and Mineral Resources Ministry ဖြစ်တဲ့လုပ်တိုင်းတယ်။ဒီကြီးရတဲ့တာတာကပါတဲ့အတွက်ဒီကိစ္စတွေပါအားလုံး Land Department ရော Water Department ရော Mineral ရီအားလုံးပါလေအကုန်လုံးပေါင်းတဲ့ဝန်ထမ်းတစ်ခုအဲ့တော့ငွေကပေါင်းစားတဲ့ Environmental Conservation ခေါ်တဲ့သဘောပေါင်းခြင်းကာကွယ်ထိန်းသိမ်းရေးဝန်ထမ်းတာကပြောက်သွားလဲဆိုတော့ Climate Change Environmental ဝန်ကြီးဌာနအနေနဲ့ကြီးစိုးပြောင်းထားလိုက်တယ်ဒါလေးတွေကိုလည်းကြည့်ပြီးဥပမာယူလို့ပါတယ်ကျွန်တော်တို့ကအထုအသေးအနေနဲ့ကျွန်တော်တို့တိရှိကြလေးတွေကိုအတန်းနဲ့တင်ပြတာဖြစ်ပါတယ်အထုကဏ္ဍသိုးသက်ပြီးမသိုးသက်ခြင်းကအထုထုံးလို့ဆိုပါနဲ့တာဝန်ရှိတယ်အီးရုပ်တွေထောက်ထုတ်တဲ့သူတွေဘဝကလည်းကြီးခွက်တဲ့သူတွေတော့ကြီးဝါကံပေါ်တဲ့ဌာနမှာလည်းတာဝန်ရှိပညာရှင်ပေါ်လည်းအဲ့ဒါအားလုံးကပေါင်းစည်းတာဝန်ရှိ
မြန်မာနိုင်ငံတက်တူလုပ်ငန်းရှင်ရဲ့အသင်းချုပ်ကဘူမိဗေဒပညာရှင်ဦးရင်းနဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာလေးရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။တောက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းရင်လည်းဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာတိုက်ကတစ်ဆင့်ဆက်သွယ်ခြင်းရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်ဗဟိုစာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်လေးအဆုံးမသတ်ခင်မှာသတင်းချင်းချက်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင
်။ဆီးရီးယားနိုင်ငံလက်ပိုမြို့တော်အရှေ့မြောက်ဘက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ Syria အနာပိုင်တွေကဒီကနေ့တောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောပါရတယ်။ Manbij မြို့ပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ Syria တပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဒီ Syria မှာရှိတဲ့ Gas လူမျိုးအဓိကပြည်သူ့စစ်အဖွဲ့ YPG ကသမ္မတဘာရှာအယ်အာဆတ်ကိုတောင်းဆိုထားတာဖြစ်ပါတယ်။ American အစိုးရလုပ်ငန်းတချို့ကိုလာမယ့်2019နှစ်စပိုင်းကာလအထိပိတ်ထားရမယ့်အခြေအနေဖြစ်နေပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာဆွေးနွေးပွဲတွေကိုကြာတာရင်းနေကမိနစ်ပိုင်းသာလုပ်ခဲ့ပြီးတော့ရွှေသတင်းဘက်အထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်။လွှတ်တော်တက်တွေကိုဇန်နဝါရီ3ရက်နေ့ကျမှစတင်မှဖြစ်တာမို့ဒီကြားထဲမှာဒီအင်ဂျီရောနဲ့လွှတ်တော်ကြားအငင်းပွားနေတဲ့ယာယီအတုံးစိတ်ကိစ္စကိုဆွေးနွေးမဲခွဲပြင်မှာမဟုတ်ပါဘူး။အစိုးရလုပ်ငန်းတချို့ရပ်ထားရတာဒီကနေ့တောက်ကြနေ့မှာ9ရက်ရှိသွားပါပြီ။အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်ဒီအဆိုးဆုံးထိခိုက်သွားခဲ့တဲ့ခရိုင်မှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုရှင်းနှစ်ဇန်နဝါရီလအထိဆက်လုပ်သွားရမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဆန်တာရေလက်ကြားမှာဖြစ်ခဲ့တဲ့ဆူနာမီဒီလိုင်းလုံးကြီးတွေကြောင့်တေဆုံးသူအရေအတွက်ကတော့426ယောက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကူညီကယ်ဆယ်ရေးအေဂျင်စီကဒီကနေ့မှပြောပါရယ်အစောပိုင်းတုန်းကတော့ဒီတေဆုံးသွားတဲ့သူတွေရဲ့စရင်တချို့ကနှစ်ခါထပ်နေတာကြောင့်အရင်ကကျင်ညာခဲ့တဲ့တေဆုံးသူစရင်မှာ3ယောက်ပိုနေတာပါပြောင်းဆုံးနေသူစီးရင်လည်းတိတိတတ်တာနေသွားပြီးတော့အခု23ယောက်ရှိပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရွှေပြောင်းခြေချသူတွေတည်ဆောင်လာတဲ့တင်မောတစင်းကိုဥရောပနိုင်ငံတချို့ကကန့်ကွက်ခွင့်ညှင်းခဲ့ပြီးတဲ့နောက်မှာဒီကနေ့တောက်ကြနေမနေ့မှာတော့စပိန်နိုင်ငံမှာကန့်ကွက်နိုင်ခဲ့ပါတယ်ရှင်။
တင်ချင်းချက်ကိုမဆုမြတ်မွန်ကပြောပြပေးခဲ့ရပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ဒီကနေ့တောက်ကြညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ16 1925ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေကျမများသတင်းအောင်ပ
This program has come to you from the Voice of America, Washington.